လာမယ့်2015ရွေးကောက်ပွဲမတိုင်ခင်တနိုင်ငံလုံးအတိုင်းအတာနဲ့အဖြစ်အခက်ရက်စဲရေးစာချုပ် NCA ကိုအပြီးသတ်လက်မှတ်ရေးထိုးနိုင်ဖို့တိုင်းသားလက်နက်ကန်အဖွဲ့အစည်းတွေဘက်ကသဘောထားမျှော်လင့်ချက်ရှိပါတယ်။တနိုင်ငံလုံးအပြစ်ရစာချုပ်အပြီးသတ်စာချုပ်ချုပ်နိုင်ဖို့အစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တွေ့ဆုံညှိနှိုင်းဆွေးနွေးကြဖို့တိုင်းရင်းသားလက်နက်ကန်အဖွဲ့တွေရဲ့အစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကတိုင်းရင်းသားခေါင်းဆောင်တို့ကဒီကနေ့ရန်ကုန်ကိုရောက်ရှိနေကြပြီလည်းဖြစ်ပါတယ်။ဘယ်ချက်တွေကိုအဓိကထားဆွေးနွေးကြမလဲဆိုတာကိုတော့မဆုမုံကဆက်ပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်တနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးသဘောတူညီမှုစာချုပ်အချောတက်ရွေးဆွဲနိုင်မှုအရေးနော်စီဖိုးရာစေဦးဆောင်တဲ့တိုင်းရင်းသားလက်နက်ကိုင်တော်လန်ရဲ့အဖွဲ့တွေရဲ့အစင်းမြင့်ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့နဲ့အစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့တို့ဟာရန်ကုန်မြို့မြန်မာနိုင်ငံငြိမ်းချမ်းရေးပြည်လဲထူထောင်ရေးဌာနမှာဇူလိုင်လ22ရက်နေ့မှာနှစ်ဖက်တွေ့ဆုံဆွေးနွေးကြတော့မှာဖြစ်ပါတယ်ဒီဆွေးနွေးပွဲအတွင်းမှာနိုဝင်ဘာလ8ရက်နေ့မှာကျင်းပမယ်2015ရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ခတ်ရစရေးစာချုပ် NCA ကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားအပြီးသတ်လက်မှတ်ရေးထိုးနိုင်မှုအရေးဆွေးနွေးနိုင်မယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကသဘောထားမျှော်လင့်ချက်ရှိတဲ့အကြောင်းတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေရဲ့အစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့တာဝန်ခံဖထိုစောကွယ်ထူးဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်ရွေးကောက်ပွဲမတိုင်ခင်လက်မှတ်ရေးထိုးနိုင်အောင်တော့တိုင်းရင်းနဲ့ကျူသာဆောင်နိုင်အောင်ဆိုတော့သဘောထားရှိတာဖြစ်ပါတယ်ကျွန်တော်တို့ကမြန်မြစ်ရှိလို့မြန်လေးချင်းကောင်းရမယ်ထင်လို့လည်းရှိနေတာဟုတ်။ဒါမြန်လေးချင်းနဲ့ကျွန်တော်တို့ကနေရတော့ကောင်းဖို့စားဖို့တည်းပြည်သူလူထုရဲ့ဘာကျက်ကိုဖြစ်စီဖို့နိုင်ဖို့ကျွန်တော်တို့ဆွေးနွေးသွားမှာပဲ
။တနင်္ဂနွေလောအပြစ်ခတ်ရဆေးရေးသဘောတူစာချုပ်အပြစ်သက်ရေးဆွဲနိုင်မှုအရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လော်ခီလာထိပ်သီးအစည်းအဝေးကပြင်ဆင်ထားတဲ့ NCA စာချုပ်မူကြမ်းပါအချက်တွေနောက်တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးစာချုပ်မှာလက်မှတ်ထိုးမဲ့ပုံကိုယ်တွေနိုင်ငံတကာနဲ့ပြည်တွင်းကပါဝင်လက်မှတ်ထိုးကြမဲ့အသည့်သက်တွေကိစ္စတွေအပါအဝင်အားလုံးပါဝင်နိုင်တဲ့အပြစ်ခတ်စာချုပ်အပြစ်သက်စာချုပ်ချုပ်ဆိုနိုင်မှုအရေးစားတဲ့အချက်၄ချက်ကိုအဓိကထားဆွေးနွေးမှာဖြစ်တယ်လို့ဖထိုစောကွယ်ထူးဝင်းကပြောပါတယ
်အလုံးစုတာဆိုတော့ကျွန်တော်တို့ခုလက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအကုန်လုံးပါဝင်ဖို့ဆန္ဒရှိတာပေါ့ဒါမှလည်းကျွန်တော်တို့မှာထိုးနိုင်လို့ရှိရင်တော့တကယ်လို့ပြစ်ခတ်ရစေရင်ဆိုတဲ့ဝါဟာရနေအညီတကယ်လို့တလတ်တန်နဲ့တိတ်သွားမယ်နေခါရှိမှာပေါ့ဒါနဲ့ဘယ်လိုအကောင့်တွေပေါ်မလဲဆိုတာကတော့ကျွန်တော်တို့ဆွေးနွေးသွားမှာပေါ့နော်အသိစက်တွေကတော့ကျွန်တော်တို့ဟိုမူလကထုတ်တတ်တဲ့သဘောထားကြီးညာကျဲတိုင်းပါပဲနိုင်ငံတကာအသိစက်ရှိရှိမယ်ဘယ်လိုနိုင်ငံတကာဆွေးနွေးနေမှာလဲဘုရားပေါ်လဲအသိစက်ဆိုင်အဖွဲ့အစည်းနဲ့ဆိုင်တဲ့ပြည်စာရဲ့ဘယ်လိုနဲ့အစိုးရနဲ့ပတ်သက်တဲ့အသိစက်တွေပေါ့နော်ကျွန်တော်မူတဘောရတော့တက်ဆိုင်ရဖွဲ့စည်းတောင်းအရှိဆုံးတောင်းအမြင့်ဆုံးကောင်းဆောင်တွေကလက်မှတ်ရေးထိုးတာပို့ပြီးတော့ခိုင်းလို့လဲစာချုပ်တဘောတော့ရှိတာပေါ့အဲ့လိုတော့သဘောထားရှိတာပေါ့မူရတော့
တနိုင်ငံလုံးအပြည့်ရဲ့စာချုပ်မှာအားလုံးပါဝင်နိုင်ရဲ့အပါအဝင်စာချုပ်အပြည့်သက်မူကြောရရှိနိုင်မှုအရေးတိုင်းရင်းသားကိုယ်စားလှယ်တွေနဲ့အစိုးရကိုယ်စားလှယ်ဖြစ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီတို့ကြိုးပမ်းနေကြတဲ့အနေအထားအပေါ်မှာကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်ဦးလမိုင်ကွန်ကြာကအခုလိုတုံ့တက်ပါတယ
်။လက်မှတ်ထိုးနိုင်ဖို့ဆိုတာဒါလူနှစ်ဖက်ရဲ့သဘောထားပေါ်မှာမူတည်တယ်လေ။တကယ်ပဲဖြစ်ဖြစ်ချင်းနဲ့တကယ်ပဲဟိုပေါ့လေဇာပတ်ဆချင်းနာအနေနဲ့ဒီအဖြစ်ခရရသေးရေလုပ်ပြီးတော့မှနိုင်ငံရေးစွဲခုံသွားပြီးတော့မှငြိမ်းချမ်းအောင်လုပ်မယ်ဆိုတဲ့စံတသဘောထားအကျိုးအစီအမံတကယ်တမ်းကိုနှစ်ခါကျလို့ရှိမယ်ဆိုရင်တော့ဖြစ်နိုင်ပါတယ်။အဲ့တော့ပဲမရှိဘူးဆိုရင်တော့စိတ်တော့မတေချာဘူးပေါ့လေ။ SP ပေါ့လေဒီအစီအမံဖွဲ့နေတဲ့ဒါမှလည်းပထမအချိန်ပေါ့လေသူတွေ့ဆုံမှဖြစ်တဲ့တွေ့ကြုံမှုအဲ့ဒီလက်ခံတွေ့ဆုံတဲ့အချိန်ရလာပုံမှာပဲမူတည်မှာဖြစ်တဲ့ကြောင့်ကျွန်တော်အနေနဲ့ကတော့တက်လို့တော့စိတ်တော့နည်းနည်းစောတိလို့ထင်နေတယ်
။ပြီးခဲ့တဲ့တွေ့ဆုံဆွေးနွေးပွဲတုန်းကလည်းလက်ရှိအစိုးရတက်တန်းကာလအတွင်းမှာတနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစေးရေးစာချုပ် MCA ကိုအပြစ်သက်လက်မှတ်ရေးထိုးနိုင်ဖို့နဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းရေးဆွဲရေးကြိုးပမ်းသွားမှုကိုမူအားဖြင့်နှစ်ဖက်သဘောတူညီချက်ရခဲ့တယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေရဲ့ MCA အစိုးရညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကသဘောထားထုတ်ပြန်ထားပါတယ်ရှင်။